Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့ရှင်များရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ28ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ไลโทมีเตอร์25 40 51ตัวกันนี่พั่นอยู่หน้าสินနိုင်ကြပါတယ်ရှင်จม่าติงกีไทပါရှင်ဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါဒီခေတ်နေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ထိုင်းနိုင်ငံမှာ COVID-19 ကပ်ဗေးရောဂါပိုးစွလာတာကြောင့်အသွားအစာတမ်းမြေပိတ်ပင်မှုတွေနဲ့အတူမြန်မာအလုပ်သမားတွေလည်းထိခိုက်တက်ရောက်ရတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်
ကျွေးတာမှလုပ်ပြီးစုဖောက်မှုကပြောလို့ရတယ်။စနေတကြအမိန်ပေးပြီးတော့အမိန်စစ်စစ်မှုတစုံတရာနဲ့အကျသားပြည်သူတွေကိုထိခိုက်နေတာဒီလိုရဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေတဲ့ပြမှုဖြစ်သွားပါတ
ယ်။ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းပါရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရပါမယ်။ပြည်ရင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းထီထဲကတုတ္တသတင်းပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လတည်းရောက်လာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေတောင်မှကကြီးလက်တော်ရရင်းမှာပါအခုထိပြုလုပ်နေကြဆဲဖြစ်ပါတယ်မန္တလေးမှာမန္တလေးတက္ကသိုလ်ကျောင်းသားတွေ၊ကျန်းမာရေးမိသားစုတွေ၊ညရောင်အောင်ပင်လယ်မန္တလေးအခြေစိုက်လူမှုတပိတ်စစ်ကြောင်းတွေနဲ့အတူတန်ဃာရောများကလည်းချိတ်တက်ဆန္ဒပြခဲ့တာဖြစ်ပါတယ်။ရန်ကုန်တာကေတမြို့နယ်မှာ sticker campaign ကိုတာကေတမြို့နယ်အခြေခံပညာကျောင်းသားများတက်မှတ်ခါကပြုလုပ်ခဲ့ကြသလိုဆန်းကျောင်းမှာတော့စစ်တပ်ရဲ့သတင်းမီဒီယာတွေကိုတပိတ်မှောက်တဲ့စာတမ်းတွေကန်ဆောင်ပြီးချိတ်တက်ဆန္ဒပြခဲ့ကြပါတယ်။အဖမ်းဆီးတွေများနေတဲ့ကြားကပဲကလေးမှာတော့ Federal Democracy တောင်းဆိုချိတ်တက်ဆန္ဒပြကြသလိုမကွေးတိုင်းနယ်မြို့နယ်မှာစီစာတပိတ်မုံရွာလေပရောင်းရင်းမပင်ဆလင်းကြီးပွင့်ပြူဖားကန်တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ဒနင်္သာရီတိုင်းဒဝဲခရိုင်ကံပေါက်ဒေသအကြောင်းသားလူငယ်တွေတရက်ချောင်းနဲ့လောင်းလုံမှာပါတနင်္ဂနွေနေ့ကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။အခုချိန်ထိစစ်တပ်နဲ့ရဲအကြမ်းဖက်နှိမ်နင်းမှုကြောင့်တေဆုံးရသူပေါင်းက883ယောက်ရှိပြီးအဖမ်းခံရသူ9200ဝန်းကျင်ရှိတယ်လို့နိုင်ငံရေးကျင်းသားများအကူအညီဆောင်ရှောက်ရေးအသင်းကပြောပါတယ်။မြန်မာအရေးကိုကဘာကတိလာအောင်ဖိပရောက်မြန်မာနိုင်ငံသားတွေကြိုးပမ်းနေကြပြီးစနေတနင်္ဂနွေရုံးပေရဲ့အတွင်းမှာသူတို့ရောက်ရှိရာနိုင်ငံတွေကမြန်မာတန်ရုံးတွေရှိသွားရောက်ပြီးနိုင်ငံတွင်းကစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေနဲ့တူရက်တီကြောင်ပြသနေကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်နိုင်ငံရေးခေါင်းဆောင်တွေဆန္ဒပြပြည်သူတွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့အတွက်တောင်ကိုရီးယားရောက်မြန်မာတွေကဆိုးမျိုးမြန်မာစစ်တပ်ရဲ့ရှေ့မှာတောင်းဆိုဆန္ဒပြနေကြတာပါဆိုးမျိုးပြင်ချင်းဝါမျိုးမှာလည်းတောင်ကိုရီးယားရောက်မြန်မာလူငယ်တွေနဲ့မျိုးကံတွေပါအတူလာရောက်တောင်းဆိုဆန္ဒပြတာပါဒဲချောင်းမျိုးကဆန္ဒပြပွဲကိုတော့ကိုရီးယားရောက်မြန်မာတွေအပြင်တောင်ကိုရီးယားနိုင်ငံသားတွေပါတက်ရောက်ပြီးဆန္ဒရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဂျပန်ရောက်မြန်မာတွေကလည်းပြည်ရင်းကဆန္ဒရှင်ဆန့်ကျင်သူတွေနဲ့တသားတည်းရှိကြောင်းပြတာပါလေမန္တလေးမှာမကြသေးခင်က PDF တိတုကာဝေးတက်တွေကိုစစ်တပ်ကဖမ်းဆီးရမှာအင်အားလွန်ကျွန်းသုံးဖမ်းဆီးတဲ့အတွက် PDF တွေအပြင်အပြစ်မဲ့ရဲသားတွေပေါ်တေဆုံးရတာကိုကန့်ကွက်ကြောင်းဂျပန်တိုကျိုမြို့ကမြန်မာတန်ရုံးရှင်မှာဂျပန်ရောက်မြန်မာတွေစုဝေးပြီးဆန္ဒပြကြတယ်အရွေးကောက်ခံလွှတ်တော်မှတူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြီကော်မတီ CRPH ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစုက NUG နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြတဲ့အပြင်စစ်တပ်ကဖမ်းဆီးထားသူတွေအများပြန့်လွှတ်ပေးဖို့လည်းတောင်းဆိုဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံကနေအိန္ဒိယကိုမကြားခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတဦးရဲ့ပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်ဒီထဲမှာအများစုကရက်သားတွေဖြစ်ပြီးကိုဝင်ဆောင်မိခင်တွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေပါနေတယ်လို့ပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဗရီကစပြီး အခုချိန်ထိအိန္ဒိယထဲလာရောက်ခိုးလုံတဲ့မြန်မာနိုင်ငံသားက1000ကျော်ရှိနေပြီးဒီထဲမှာဂျွန်လ14ရက်ကမီဇိုရမ်ကိုရောက်လာတဲ့ချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလန်လုံနဲ့အတူလွှတ်တော်အမတ်22ဦးတဲ့မင်းနဲ့ပါနေတယ်လို့ရဲအယားရှိကပြောပါတယ်ဒါပေမဲ့အများအပြားလဲမြန်မာပြည်ကိုပြန်သွားတာရှိတယ်လို့ပြောတာပါမီဇိုရမ်ပြည်နယ်ထဲကဒေသ7ခုမှာမြန်မာတွေကဒေသ10ခုမှာနေထိုင်ကြတာဖြစ်ပြီးနေဆက်ချမ်ပိုင်းဒေသတစ်ခုထဲမှာမြန်မာနိုင်ငံသား4300ကျော်ရှိနေတယ်လို့အိုက်ဇုံမှာတော့မြန်မာ1600ကျော်ရှိနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံသားအများစုက February ကစပြီးတဖွဲ့ဝဝင်ရောက်နေတာဖြစ်ပြီးအများစုကအမျိုးသမီးကလေးငယ်တွေနဲ့တက်ကြီးရွယ်တွေဖြစ်တာကြောင့်လုံခြုံရေးတာဝန်ရှိသူတွေကလူသားချင်းစာနာမှုရတိတ်တားစီတာမျိုးမရှိကြောင်းနဲ့အခုအခါမှာနေဆက်မှာယာယီဒုက္ခသည်စခန်းတွေဆောက်လုပ်ပေးထားတယ်လို့လည်းပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိတ်ရိတ်သားသားတိုးလာနေတဲ့အိန္ဒိယဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးကိုပူပန်လာပြီးအာဂါတမှာပါဆေးဆွမ်းဆောင်မှုတိုးလာဖို့လုပ်နေပြီလို့အိန္ဒိယလုံခြုံရေးမဟာဗျူဟာနဲ့ဤပညာဌာနအကြီးအကဲရာဂျက်ရှ်ဝါရီရာဂျာဂိုပါလန်ကဗီဝေကိုပြောပါတယ်။လက်ရှိမှာအိန္ဒိယနဲ့အတူနှစ်နိုင်ငံကြားနယ်စပ်ဒေသအငင်းပွားမှုတွေမကြာခဏဖြစ်နေတာကြောင့်ကာကွယ်ရေးကဏ္ဍဟာအရေးပါလာကြောင်းနဲ့ဒီထဲမှာအာဂါတဆင်ရမှာပါနောက်ကျနေလို့မဖြစ်ပဲစီးရေးဆွမ်းဆောင်နိုင်မှုလုပ်ရမှာဖြစ်တယ်လို့ပြောပါတယ်။အာဂါတရဲ့ဂျိုးရုကိုပြစ်ချဖျက်ဆီးတဲ့ ASTA စနစ်အတွက်လွန်ခဲ့တဲ့နှစ်နှစ်ကပထမဆုံးအိန္ဒိယကဆန့်သက်ပြနိုင်ခဲ့တာကြောင့်အိန္ဒိယဟာအမေရိကန်ရုရှားနဲ့တည်ယူပြီးရန်သရုပ်ထမြောက်ဒီစနစ်ကိုတုံးနိုင်တဲ့နိုင်ငံဖြစ်လာတာပ
ါ။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်နမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းလာနေမယ့်နှစ်ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အစ္စရေးနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့နီးကပ်စွာပူးပေါင်းဆောင်ရွက်သွားမယ်လို့အစ္စရေးအစိုးရအသစ်ကတင်းငွေနေမှာကတိပေးပြောကြားလိုက်တဲ့အပြင်အီရန်နိုင်ငံကနျူကလ িয়ার စာချုပ်မှာအမေရိကန်ပြန်လည်ဝင်ရောက်နိုင်ရေးကြိုးပမ်းချက်ကိုအထူးအလေးထားရမယ့်ကိစ္စရပ်အဖြစ်အစ္စရေးကခံယူတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့အစ္စရေးညွန်ပေါင်းအစိုးရအဖွဲ့အစည်းရဲ့နိုင်ငံသား၏ဝန်ကြီးယာလာဖစ်တို့ရောမမြို့မှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံစဉ်အဲ့ဒီလိုပြောဆိုလိုက်တာပါ။သူတို့နှစ်ဦးတွေ့ဆုံမှုမတိုင်ခင်ဝန်ကြီးလာဖစ်ကလွန်ခဲ့တဲ့နှစ်ကာလအတွင်းနိုင်ငံဆက်ဆံရေးမှာအစ္စရေးကအမားတွေအနည်းငယ်လှုပ်ဆောင်ခဲ့တာကိုဝန်ခံကြောင်းပြောဆိုပါတယ်။အစ္စရေးအနေနဲ့အမေရိကန်မှာရှိတဲ့ဒီမိုကရက်နဲ့ရောရီပပ်ဘလစ်ကန်နဲ့ပါနှစ်ဖက်စလုံးကိုဆက်ဆံသွားရမှာဖြစ်ပေမဲ့သမရဟောင်းဒိုနယ်ထရန့်လက်ထက်မှာအစ္စရေးဝန်ကြီးချုပ်နက်တန်ညာဟုကရီပပ်ဘလစ်ကန်တစ်ခုတည်းကိုသာအလေးပေးဆက်ဆံခဲ့သလိုမျိုးဖြစ်ခဲ့တာအတွက်စိတ်မကောင်းဖြစ်ရကြောင်းအစ္စရေးအစိုးရအဖွဲ့အစည်းကပြောပါတယ်ဒီလိုလှုပ်ဆောင်ချက်ကနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတာကြောင့်အဲ့ဒီအမားတွေကိုပြန်ပြင်နိုင်ဖို့နှစ်ဖက်ပူးပေါင်းပြုပြင်သွားကြပါစို့လို့အစ္စရေးနိုင်ငံသားရေးဝန်ကြီးယာလာဖစ်ကပြောဆိုလိုက်တာပါအမေရိကန်နိုင်ငံသား၏ဝန်ကြီးဘလန်ကန်ကလည်းအဲ့ဒီပြောဆိုချက်အပေါ်မှာသဘောတူခဲ့ပါတယ်ဥရောပနိုင်ငံတွေကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဘလန်ကန်ဟာဒေသစံတော်ချိန်တနင်္ဂနွေနေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါတယ်ဝန်ကြီးဘလန်ကန်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုယဟန်မင်းကြီးဖရန်စစ်နဲ့ပါတွေ့ဆုံမှာဖြစ်တယ်လို့ G20 နိုင်ငံကခေါင်းဆောင်တွေနဲ့လည်းဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရှိပါတယ်ခင်ဗျာပင်လယ်နဲ့အတွင်းဗြိတိန်စစ်သင်္ဘောနဲ့ရုရှားတို့အခင်းဖြစ်ပွားခဲ့မှုအသေးစိတ်အချက်အလက်တွေပါဝင်တဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကန့်သတ်လျှို့ဝှက်အထောက်အထားတွေကိုအင်္ဂလန်တောင်ပိုင်းဘတ်စကာမှတ်တိုင်တစ်ခုမှာတွေ့ရှိခဲ့တယ်လို့ BBC ကိုကိုးကားပြီးရိုက်တာသတင်းဌာနကတင်းငွေနေနှစ်မှာရေးပါတယ်စုစုပေါင်းစာမျက်နှာ50လောက်ပါရှိတဲ့အဲ့ဒီအထောက်အထားတွေကိုဘတ်စကာမှတ်တိုင်တစ်ခုရဲ့အမှိုက်ပုံထဲမှာအင်္ဂါနေ့မနက်အစောပိုင်းကတွေ့ရှိခဲ့ရတာဖြစ်တယ်လို့အမည်မဖော်လိုသူတူကိုကိုကားပြီးဖော်ပြထားတာပါအဲ့ဒီအထောက်အထားစာရွက်စာရန်ထဲမှာခရိုင်းမီးယားကျွန်းဆွယ်အနီးကရေပြင်ကိုဖျက်ဆီးမောင်းနှင်နေတဲ့ဗြိတိန်စစ်သင်္ဘောဒီဖန်ဒါနဲ့ပတ်သက်တဲ့အီးမေးတွေပါဝါပွိုင့်တင်ပြချက်တွေပါဝင်တယ်လို့ဆိုပါတယ်ရုရှားတို့ကတော့သတိပေးပြစ်ခတ်မှုတွေလုပ်ခဲ့ပြီးအဲ့ဒီသင်္ဘောသွားတဲ့လမ်းကြောင်းမှာဘုံတွေချထားခဲ့တယ်လို့အဲ့ဒီရေပြင်ဟာရုရှားရဲ့ရေပိုင်နဲ့ဖြစ်တယ်လို့ဆိုထားပါတယ်ဒါပေမဲ့ဗြိတိန်နဲ့ ကမ္ဘာနိုင်ငံအများစုကတော့အဲ့ဒီရေပြင်ဟာယူကရိန်းနိုင်ငံရဲ့ပိုင်နက်သားဖြစ်တယ်လို့ပြောဆိုနေကြတာပါ။အဲ့ဒီနောက်မှာတော့မော်စကိုမြို့မှာရှိတဲ့ဗြိတိန်သံအမတ်ကြီးကိုရုရှားနိုင်ငံသား၏ဝန်ကြီးရုံးကဆင့်ခေါ်ပြီးဗြိတိန်စစ်သင်္ဘောဝင်ရောက်လာတဲ့အလို့ရဟာရန်စတဲ့အပြုမူတာဖြစ်တယ်လို့တရားဝင်ပြစ်တင်ကြေညာခဲ့ပါတယ်ခင်ဗျာ။ယေမန်နိုင်ငံမရစ်မြို့မှာဟူသီတပုံနဲ့အစိုးရတပ်တွေကြား၃ရက်ကြာဖြစ်ပွားတဲ့တိုက်ပွဲအတွင်းနှစ်ဖက်တပ်တွေအနည်းဆုံးလူ130ကျော်သေဆုံးခဲ့ပါတယ်။ဟူသီတပုံတွေရဲ့လက်တရောထိုးစစ်ကြောင့်တိုက်ပွဲတွေဖြစ်လာရတာပါ။အီရန်ကြောတောင်းနောက်ခံပေးရတဲ့ဟူသီတပုံတွေကယေမန်နိုင်ငံမြောက်ဘက်ကအစိုးရရဲ့အမာခံနယ်မြေမရစ်မြို့ကိုသိမ်းပိုက်ဖို့ဖေဖော်ဝါရီလကစပြီးကျိုးပန်းခဲ့တာဖြစ်ပြီးစီရေးအရှိန်မြင့်လာတာဖြစ်ပါတယ်။ဂျာသာပရိနိကနေတနင်္ဂနွေနေ့ထိဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်ဘက်က30နီးပါးနဲ့တပုံတပ်ဘက်က80ကျော်တီးဆုံးခဲ့ရတယ်လို့အစိုးရသတင်းရင်းမြစ်3ခုကိုကိုးကားပြီး AFP သတင်းကရေးပါတယ်။တပုံဘက်ကတော့တီးဆုံးသူစီးရင်အတီးပြုတာမျိုးမရှိသေးပါဘူး။နှစ်ဖက်စလုံးကအမြောက်တွေနဲ့ပြစ်ခတ်ခဲ့ကြတာရှိပြီးစော်ဒီဦးဆောင်တဲ့မဟာမိတ်တပ်ပေါင်းစုကအစိုးရတပ်ဘက်ကလေကြောင်းပစ်ကူတိုက်ပေးခဲ့ပါတယ်။ရေနံကျွေဝတဲ့မရစ်မြို့ကိုဟူသီတပုံတွေထိန်းချုပ်နိုင်ခဲ့ရင်ညဉ့်ညံရေးဆွေးနွေးပွဲမှာအပေးယူလုပ်နိုင်မယ်ဆိုပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားချင်းစာနာမှုကပ်ပေးကြီးရုတ်တရက်ကြားရောက်လာတာလို့သုံးသပ်ကြပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်တဲ့တွင်ဒီကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ခင်ထုတ်လွှင့်ချက်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ www.bamis.voenews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့ထိုင်းဘက်ကမြန်မာရွှေ့ပြောင်းလုပ်သားရေးရာတရင်ပေးပို့ချက်တပုတ်ကိုတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံမှာကိုဗစ်တတိယလှိုင်းပြန့်ပွားမှုနှုန်းမြင့်တက်လာတာကြောင့်ဘန်ကောက်အပါအဝင်ပြည်နယ်၅ခုမှာတင်းကျပ်တဲ့ကန့်သတ်ချက်အမိန့်တွေထုတ်ပြန်ပြီးအလုပ်သမား9000ကနေ10000လောက်ရှိတဲ့ဘန်ကောက်ကစောက်လုပ်ရေးလုပ်ငန်းဆိုင်600ကိုလည်းဇွန်လ28ရက်နေ့ကစပြီးတလတာပိတ်ဆို့ကန့်သတ်မှုတွေလုပ်တော့မှာဖြစ်တဲ့အတွက်တနင်္ဂနွေနေ့ကစပြီးရင်းနယ်စစ်တပ်စတဲ့လုံခြုံရေးတပ်ဖွဲ့တွေချထားလိုက်ပါပြီထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှာကပြုတ်ပြပေးပါမယ်ရှင်
။ထိုင်းနိုင်ငံရဲ့ COVID တတိယလှိုင်းမှာနေ့စဉ်ထောင်ထဲချီပြီးကူးစက်ပြန့်ပွားမှုနှုန်းတွေတိုးလာနေတာကြောင့်ဘန်ကောက်ကစောက်လုပ်ရေးအလုပ်ဆိုင်600ကိုတနင်္လာနေ့ကစပြီးအဝင်ထွက်တွေမရတော့ဘဲပိတ်ဆို့ကန့်သတ်မှုတွေလုပ်တော့မှာပါ။ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရဲ့တာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါဗျာ။ဘန
်ကောက်တစ်ခုထဲမှာရှိတဲ့ site က600။ဟိုဟာတန်တဲ့ပြည်နယ်တွေမှာတော့တော်မရကြီးနဲ့လေးဦးမှာတော့ဘယ်လောက်ရှိရဲဆိုတော့မပြောဒါအဓိကအဲ့လူတွေကမှအင်မထွက်အောင်ပေါ့နော်လောတယ်အဲ့ဒါကြီးအကုန်လုံးပေးတယ်ပေးတယ်ပေးယူအဲ့ဒီစစ်သားနဲ့တို့ကဆောင်းတာအဆောင်ချတာ26ရက်နေ့ကနေစပြီးတော့တလပိတ်မယ်အဲ့ဒီဆောက်လို့ရစိုက်တွေအကုန်လုံးပေါ့အတူကစိုက်ကြည့်ပြီးပေါ့ဒီကမာကတော့9000နဲ့10000ကျားမှရှိရဲတင်းရတော့ဒီပြောမှဆိုလို့ရှိရင်မြန်မာကတော့အဲ့ဒီမှာအများစုပဲလေဆောင်းလာတယ်အကုန်လုံးကန်တက်ပြီးတော့အဲ့ဒီအဲ့လူတွေကိုပေးမထွက်တော့ဘူးအဓိကအဲ့ဒီဆောက်လို့ရအလုပ်သမားဒီမှာအဲကိုဗစ်ဖြစ်တာကိုအခုလည်းများလို့ပေါ့နော
်အဓိကကိုဗစ်ကပ်ပိုးကူးစက်မှုနှုန်းများနေတဲ့ဘန်ကောက်အပါအဝင်ပြည်နယ်၅ခုကိုတင်းကျပ်တဲ့ပိတ်ဆို့ကန့်သတ်မှုတွေလုပ်နေတယ်လို့နောက်ထပ်ပြည်နယ်၅ခုမှာလည်းအကန့်အသတ်နဲ့ပိတ်ဆို့မှုတွေလုပ်မဲ့အကြောင်းထိုင်းအစိုးရကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့ပါတယ်ထိုင်းနိုင်ငံရဲ့တတိယလိုင်းကိုဗစ်ကူးစက်ပြန့်ပွားမှုနှုန်းမှာမြန်မာလူမျိုး2000ခွဲကျော်လာကူးစက်မှုတွေဖြစ်နေတယ်လို့လည်းဦးမင်းဦးကဆိုပါတယ
်ဒီကြောင့်လို့ဒီမှာအလုံးဆိုလို့ရှိရင်တော့အမကြေကြရတော့ဟိုကလောက်ရှိတယ်4000ဝန်းကျင်ရှိတာဖြစ်တဲ့အချိန်မှာဒါပေမဲ့အာဗမာကြီးပဲဆိုလို့ရှိရင်တော့ဗမာကအဲ့ဒီမှာ2000ခွဲလောက်ရှိတယ်လေ
ထိုင်းတနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ2400ကျော်ရှိပြီးဇွန်လ28ရက်နေ့မှာလူနာအသစ် 3995 ဦးရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်လက်ရှိသေဆုံးသူလူနာစုစုပေါင်း1912ဦးထက်မနည်းရှိနေပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောင်မအေးမှာပါရှင်။မကြခင်မှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ချက်ရပါမယ်
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေမနေ့ကထုတ်လွှင့်ချက်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုကတော့သတင်းဘတ်ဆင်ကဏ္ဍတွေကိုဇက်တိုင်နားဆင်ချက်ရအောင်ပါရှင်။လူခွင့်ရေးကိစ္စကိုအလေးထားဆောင်ရွက်နေကြောင်းဂျာကာလာညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ကုကျော်ကျော်သိန်းဟာဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းဘတ်မြန်မာရေးဆွေးနွေးခန်းအဖြစ်တင်ပြထားပါတယ်ရှင်။
ဘောမျိုးမင်းယူရီနဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဒီမှာနိုင်ငံမှာတခါမှမရှိဘူးတဲ့လူခွင့်ရင်ဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ပြည်တော်စုဝန်ကြီးမျိုးသားဂျာကာလာမျိုးသားညီအစိုးရရဲ့ပြည်တော်စုဝန်ကြီးပေါ့လေဆိုတော့ဘောမျိုးမင်းတို့ဒီလူခွင့်ရင်ဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွေချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တုံ့ပြန်မှဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့မရဘူး။စနစ်တကျအမိန်ပေးပြီးတော့အမိန်စစ်စစ်မှုတစုံတရာနဲ့အရက်သားပြည်သူတွေကိုခိခိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်တဲ့ဒီမှုဖြစ်သွားပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဘူညိဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေတယ်။ဘာကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖျက်လို့မရတဲ့အရာတွေဖြစ်ပါတယ်။ဒီအမျိုးကလှုပ်ဆောင်နေတာနောက်တစ်ခုကျွန်တော်သွားခြင်းနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားမှုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကနှစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြရတယ်။ဒီ62ကနေစပြီးတော့နော်ဆန့်ကျင်နေတဲ့ပွဲတွေ88ရွှေဘာရောင်ဒေါ်လာရေးစသဖြင့်လုဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတည်တည်ကြာကြာမှတ်တမ်းမတင်နိုင်ခဲ့ဘူး။တစ်ချိန်တည်းမှာသူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အသိမှတ်ယူတဲ့ပုံစံမျိုးမလုပ်နိုင်ခဲ့ဘူး။ဒါကကျွန်တော်တို့တက်တကယ်လို့အားနေတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချိန်ကြလို့ရှိရင်ဒီလနဲ့ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလွတ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့မေဦးတော်လည်းသူရဲကောင်းတွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေတမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်မှုအတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ကုစားမှုပေးနိုင်မှုအတွက်လွတ်ဆောင်ခြင်းပါတယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အဖြစ်ရှိသူကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့cultural immunity ကိုလုံးဝရပ်တန့်မှုတွေကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်အတိုင်းဖြစ်ရောက်စွာရေးနိုင်မှုတွေနောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်3ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်ထမ်းဆောင်တယ်တစ်ချိန်တည်းမှာ NUG ကချမှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့အညီလောက်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးပူးပေါင်းဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါဗျာ
ဟုတ်ကဲ့ဗျာဆိုတော့ညပေါင်းများစွာဆိုဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဟာလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့เนาะအပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာဘုရားမျိုးတို့အဓိကဘယ်လိုခက်ခဲကြုံရတာရှိလဲ
ဘယ်လိုခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်းတဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်။တယ်လီဖုန်းတွေအားစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာ လူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှကိုလမ်းသွားရင်မယူရတဲ့ကိစ္စမျိုးဖြစ်တယ်။တည်င်းတွေကိုအကြောက်တရားနဲ့မယူရလို့ရုံမကောက်ဘူး။တည်င်းတွေကိုစုဆောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစုဆောင်းတာတွေဓာတ်ပုံတွေတွေ့တာတော့မှအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချစွာနဲ့ကျွန်တော်တို့ပေးဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေကအရန်ကိုများပါတယ်။အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြီးတော့တင်ပြမှုတွေအားလုံးကကျွန်တော်3000ကျော်ရှိတယ်။ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်။ဒါပေမဲ့အချက်လက်စုလို့လည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလှုပ်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုပ်ခဲ့တာမဟုတ်ဘူးတကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းမှုအတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့မှာဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တေထောက်တာခိုင်လုံမှုအတွက်လှုပ်ဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လည်သွားလာနေတဲ့နေရာမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းနေတာမှာအများကြီးကျွန်တော်တို့စိန်ခေါ်မှုတော့ရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့เนาะဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့အခုကြာတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြုပြင်တော့ဟိုဂျာကာလာလှုပ်ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးတိကျမစိုက်နိုင်တဲ့ကိစ္စတစ်ခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတစ်ခုပါဘူးဗျာ
ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်းထားတယ်ဟလားအူချဲ့လက်တွေရပြီဒီချဲ့လက်ပြီးကနေတစ်ဆင့်ဒါတွေကိုတကယ်တမ်းဟလာ action ပေါ့လေတကယ်တမ်းအေးအေးလှုပ်ဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဘုံမြင်မြင်လက်ရှိကလည်းပဲပြောရရင်ဒီဂျာကာလာမျိုးသားညီညီအစိုးရဆိုတာကဟိုကျွန်တော်နားလည်သလောက်ပေါ့နော်ဟိုဝန်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရင်မှာနေရာတိကျနေလို့ရှားနေကြတဲ့အခါကြတဲ့အခါဆိုခုနပြောသလိုရုံးပါညာလည်းပဲခိုင်မာမာမရှိတဲ့အခါကြတော့တကယ်တမ်းဟလာအေးအေးလှုပ်ဆောင်နိုင်ဖို့တဲ့ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ကြတာပေါ့နော်။တရားရုံးကိုတင်မယ်၊ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်။ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတူပါ။ဒါဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးတော့လုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တောင်ကျွန်တော်တို့လုပ်ဆောင်နိုင်မှာအခုလက်တော်မှာတခုလုံးမှာလဲဒါတော်တော်ကြီးကိုနေရာတိုင်းပြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံမှုပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုခိမ့်မထားနိုင်ဖို့အတွက်ပြည်ရင်းကအင်အားတွေလည်းယူရသလိုပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လှုပ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီးလို့ပြောလို့ရတယ်ဒါကတော့လက်ရှိချိန်ဒီပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေကအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ပြည်ပရေးနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားမလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစင်ပြီးတစင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအဆင်ပြေလို့ပြောလို့ရပါတယ်ဗျဟု
တ်ကဲ့ဆိုတော့ဂျာကာလာမျိုးသားညွေအစိုးရရဲ့မူဝါဒတွေရည်တည်ချက်တွေနဲ့ပတ်သက်ရင်ဟလာဒီရင်းရောပြပါရောပေါ့လေသူပြင်းတော့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းညာလူနည်းစုတွေနဲ့ပတ်သက်တဲ့ရည်တည်ချက်သဘောထားเนาะပြည်ထဲမှာရှိနေတဲ့ရင်းညာလူနည်းစုတွေကတင်္ဂလာဒီစကိုထွက်ပြေးသွားကြတဲ့ရင်းညာလူနည်းစုတွေကသူတို့တွေဒီလူခွင့်ရေးချိုးဖောက်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်ဆိုတော့ဒီရင်းညာလူနည်းစုတွေနဲ့ပတ်သက်ပြီးတော့ NUG မှာNUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ကျွန်တော်လည်းအဲ့လိုတွေ့မိတယ်ဘူးเนาะဆိုတော့ရိုင်းတာရေးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကပါများပါလေပေါ့န
င် NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရေးကိုလွတ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရေးဆိုတာလူသားအလုံးနဲ့သက်ဆိုင်ပါတယ်။ဘယ်သူကပဲဖြစ်ဖြစ်တခြားလူသားတစ်ယောက်ပေါ်မှာမတရားလုပ်ဆောင်ခြင်းကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်တော့လူခွင့်ချိုးဖောက်မှုမှာဘသူကဘသူလှုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူးဘသူကပဲဘသူကိုလှုပ်လို့လူခွင့်ချိုးဖောက်မှုကိုလူခွင့်ချိုးဖောက်မှုရှိနေပါတယ်အဲကြောင့်မလို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွင့်ချိုးဖောက်မှုကိုကျွန်တော်တို့ကင်တွေဖို့လိုတယ်လူခွင့်နဲ့ပတ်သက်ပြီးတော့ရည်တည်မှုတွေလှုပ်ဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ရိုရင်ဂျာ issue ပါ ဝိညာဉ်တွေပေါ်မှာအရင်တုန်းကဖိနှိပ်မှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ NUG အနေနဲ့ဝိညာဉ်နဲ့ပတ်သက်တဲ့ဟိုမူဝါဒတစ်ခုရည်တည်ချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့လူ့ခွင့်ရေးကိုခြေခံမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက္ကူပေါ်မှာခြားရည်တဲ့ policy တော့ကျွန်တော်မလုပ်ချင်ဘူး။အမှန်တကယ်လူသားရဲ့ရှုထောင့်ရလူ့ခွင့်ရေးကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါမယ်။နောက်တစ်ခုအတားမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေကထည့်သွင်းဖို့လိုအပ်တယ်ဆိုရဲအရာကိုတောင်းတဲ့ခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့အတွက်ကျွန်တော်ဒါမျိုးတွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့ခါမှာသူတို့လည်းအတန်နေနားထောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေရက်တီတဲ့ရိညာများအပေါ်မှာရက်တီချက် position paper ချိန်ပတ်ခဲ့မှာကျွန်တော်ထွက်ပါအဲ့ဒီမှာတော့ကျွန်တော်တို့အကြအားဖြင့်ပြောချင်တဲ့ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေကိုရိုဟင်ဂျာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံပါဘာကြောင့်လဲဆိုတော့သူ့ရဲ့ရက်တီချက်ဖြစ်တယ်။နောက်တစ်ခုကရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့တန်းတူเนาะသူတို့ဘုံမှာလူ့ခွေးချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူးဘသူ့ဘုံမှာခွဲခြားခြင်းမရှိစေရဘူး။လူတဦးတယောက်ရဲ့တဦးချင်းခွေးကိုကျွန်တော်တို့လက်ခံတယ်အသိမှတ်ပြုတယ်ကာကွယ်ပေးမယ်။နောက်တစ်ခါကျွန်တော်တို့ဒီကျွန်တော်တို့82ဥပဒေပေါ့နော်နိုင်ငံသားဥပဒေမှာအနှစ်ချင်းအများကြီးရှိတယ်။135ဆိုရယ်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာပါ။ရိုဂျာရေမကောက်တခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်။ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်။ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတတ်သောသူများအားလုံးဝေးပွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်သွားဖို့အတွက်ဒီစီရေးဆွဲသွားဖို့အတွက်ရှေ့လုံငန်းစင်မှာကျွန်တော်ချမှတ်ထားတာဒါလေးကတော့ပါတဲ့ချက်တွေတချို့ချက်ကိုကောက်လုပ်ဖို့ပေါ့ဗျာ
တိတ်မကြခင်ချက်ဘာလို့တင်မှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါ
တိကျပါခင်ဗျာကျွန်တော်တို့အခုတော့နောက်ဆုံးစစ်တီရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြေးရဖို့ဆိုတော့ဒီမေကွန်ကတော့လူခွင့်ရင်းတိုင်းကမသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ရလဲပဲဒါလူခွေနဲ့ပတ်သက်တော့ရှောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလဲပဲဆီယနာသိန်းတောင်ခိုင်မှာဆန့်ကြည့်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မမင်းရဲ့အမြင်သဘောတော့ကိုသိချင်တာပါဒီအကြမ်းမဖက် CDM လှုပ်ရှားမှုနောက်တစ်ခါအဲ့ဒါຫນွေဦးဒေါ်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်ဖက်မှာလဲပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အခေါ်ကျွန်တော်သုံးနေတယ်ဟောတာကတော့ non believer ပေါ့နော်အာဒါတွေအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုရဖို့ခက်တယ်ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး generation C ကလုံးနေတာကိုလည်းပဲအန်ဆိုတော့လူမျိုးတွေရှိပါတယ်ဒါခိုင်းပါအောင်ရှိတယ်အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘာလို့မင်းဘာမှပြောချင်လဲ
ယုံကြည်ခွင့်မတူပဲပြခွင့်ရလူသားရဲ့ခွင့်ရဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တစ်ခါမဟုတ်မမှန်တဲ့ဒိဋ္ဌိနဲ့ပြောကြတာနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့ဒိဋ္ဌိတွေဖြန့်တာတကူကဒါတော့မဖြစ်သင့်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတယ်ခင်ဗျအဲ့ဒီတော့မျိုးဆက်သစ်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်တစ်ချိန်မျက်မှောက်တွေကိပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါကြီးကျွန်တော်တို့တိုက်ပွဲကြလာပြီလေဟိုအားမလို့အားမရဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ညော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းအောင်းမြင်ရမယ်ဆိုတဲ့စိတ်ထားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်မြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါခင်ဗျာ
ဟုတ်ကဲ့ပါမားလက်တဲ့ကြားကအချင်းပေးပြီးတော့ပြေဆိုပြတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါ
တယ်ကျမ်းမာစွာနဲ့အေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါတယ်ခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါတယ်
ပါရှင်ဦးစီ
သူအောင်မြင့်ရဲ့ပြည်ပြင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကျင်းဆက်ဖို့အချိန်ရောက်ပါပြီ။ဗဟိုဘဏ်ရဲ့ကင်ွယ်မှုတိုင်းပြည်စည်းပွားရေးကြာဆင်းစေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ကျော်လာ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတော်ဗိုလ်ဘဏ်ရဲ့ဘဏ်အသီးသီးအတွက်ညွှန်ကြားလွှာကြောင်းဘဏ်တွေစီးပွားရေးလုပ်ငန်းတွေတွင်မကဘဏ်စင်းရှိတဲ့သာမန်ပြည်သူတွေကြားမှာပါအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့ပါတယ်။ငွေသားစီမံခန့်ခွဲမှုကောင်းမွန်စေရန်နှင့် Digital Payment များဖြင့်ဆောင်ရွက်ရန်ကိစ္စလိုခေါင်းစဉ်တတ်ထားတဲ့အဲ့ဒီညွှန်ကြားလွှာကြောင်းဘဏ်တွေကနေငွေသားထုတ်ယူမှုပိုပြီးခက်ခဲစေမှာဖြစ်လို့စီးပွားရေးသမားတွေရောပြည်သူတွေပါအတော်လေးစိတ်အနှောက်အယှက်ဖြစ်သွားကြတာပါ။ဘိုလ်ဘဏ်ရဲ့ညွှန်ကြားချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီညွှန်ကြားချက်တွေဟာဘဏ်တွေနဲ့ငွေကြေးအနှံသူတွေကြားသဘောတူညီထားကြတဲ့ပဒိညာတွေနဲ့ရောကိုက်ညီမှုရှိပါရဲ့လား။ဘိုလ်ဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ကြောင့်လက်တွေ့ငွေကြေးကဏ္ဍနဲ့စီးပွားရေးကဏ္ဍမှာဘလို့တက်ရောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။
ဘဟုဘဏ်ရဲ့ညွှန်ကြားချက်ထဲမှာဘဏ်နဲ့ငွေကြေးအနှံထားတဲ့ပြည်သူတွေကိစ္စအဓိကပါဝင်ပါတယ်။ညွှန်ကြားချက်ဤတန်းမှာဘဏ်တွေအနေနဲ့ငွေစုပန်အငွေတွေအချိန်ပိုင်းအငွေတွေနဲ့ပတ်သက်ပြီးမိမိတို့ရဲ့ customers တွေကိုဝန်ဆောင်မှုပေးရမှာအဲ့ဒီအငွေတွေဟာချက်ချင်းပေးရမယ်စည်ရင်းရှင်အငွေသဘောမျိုးဖြစ်နေတာကြောင့်ငွေစုပန်နဲ့အချိန်ပိုင်းအငွေတွေရဲ့ရည်ရွယ်ချက်ကိုအကောင့်ထဲမပေါ်နိုင်တဲ့အပြင်မိမိတို့ဘဏ်ရဲ့ငွေကြေးလွယ်ကူမှုနဲ့Assets and Liabilities Management ထိန်းချုပ်မှုအားနည်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီငွေစုပန်စည်ရင် Saving Account ကနေငွေလာထုတ်ရင်စည်ရင်းရှင်အငွေ Current Account တွေလိုချက်ချင်းထုတ်ပေးခြင်းမပြုဖို့အဲ့ဒီငွေစုပန်စည်ရင်းတဲကငွေတွေကိုအတိုင်းအတာပမာဏတစ်ခုသတ်မှတ်ပြီး Current Account တဲကိုပြောင်းထည့်အဲ့ဒီ Current Account တဲကမှတစ်ပတ်ကိုတစ်ချိန်ATM ကနေဖြစ်စေအခြားပေးတွေ wallet တွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့အချိန်ပိုင်းအငွေတွေနဲ့ပတ်သက်လို့ကတော့သူ့တက်တန်းစီရောက်မှသာငွေထုတ်ပေးဖို့ဆိုပြီးဖော်ပြထားပါတယ်။လူရင်းအတိတ်ပဲကတော့ saving account နဲ့ time deposit တွေကို ATM ကနေဖြစ်စေဘဏ်စာအုပ်နဲ့ဖြစ်စေငွေဆက်ကူထုတ်မပေးဖို့ညွှန်ကြားလိုက်တာပါပဲ။လက်ရှိဘဏ်တွေမှာငွေကြေးအနှံထားတဲ့တန်းနဲ့ချီတဲ့ပြည်သူအများစုကြီးဟာငွေစုပန်စာအုပ်လို့ခေါ်တဲ့ saving account တွေဖွင့်လှစ်ထားတာမို့ဗဟိုဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ရိုက်ခတ်မှုကြီးမားကျယ်ပြန့်တာဖြစ်ပါတယ်။ဒီနေရာမှာဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာပြည်သူတွေကဘဏ်တွေမှာငွေကြေးအနှံပြီးဖွင့်လှစ်ထားတဲ့ account တွေရဲ့ customer နဲ့ဘဏ်သဘောတူညီချက်ပဒိန်ညင်တနည်းအားဖြင့်စည်းညင်းစည်းကမ်းနဲ့ကိုင်းညီပါရဲ့လားဆိုတာအရင်ကြည့်ဖို့လိုပါတယ
်ပြည်သူတွေဟာဘဏ်တွေမှာငွေကြေးအနှံပြီးအကောင့်ဖွင့်တဲ့အခါဘယ်လိုအကောင့်အမျိုးအစားကိုဖွင့်မလဲအဲ့ဒီအကောင့်အမျိုးအစားမှာဘယ်လိုစည်းကမ်းချက်တွေပါပြီးကိုကဘာတွေအကျိုးခံစားခွင့်ရှိမလဲဆိုတာလက်ကမ်းစာဆောင်လေးတွေနဲ့အသိပေးလေးရှိပါတယ်ဒါတွေမကဘဏ်တွေရဲ့ website တွေမှာဝင်ကြည့်လို့လည်းရပါတယ်နမူနာအားဖြင့်ကမ္ဘောဇာဘဏ်ရဲ့ website ဖော်ပြချက်အရငွေစုပန်စာအုပ် saving account ဖွင့်တင်သူတွေအနေနဲ့ကနဦးအငွေအနည်းဆုံးကျပ်1800မှာဖြစ်ပြီးဘန်စာအုပ်ထဲမှာလက်ကျန်အနည်းဆုံးကျပ်1000ကျန်ရမယ်လို့ဖော်ပြထားပါတယ်။အတုံးလုံးတစ်နှစ်900ခန်းလုံးရမှာဖြစ်ပြီးငွေသွင်းတာကိုကန့်သတ်ချက်မရှိအချိန်ချင်းသွင်းနိုင်ပေမဲ့ငွေထုတ်ယူတာကိုတော့တစ်ပတ်ကိုတစ်ချိန်ငွေပမာဏကန့်သတ်ချက်မရှိထုတ်ယူနိုင်တယ်လို့ဆိုထားပါတယ်။ဒါရင်မကအရင်ပုံမှန်အခြေအနေတွေတုန်းကအဲ့ဒီငွေစင်းကိုဘန်ကနဲ့ချိတ်ဆက်ပြီး ADN set တွေမှာတစ်နှစ်ကိုအများဆုံးကျပ်10000အထိရဲ့အကန့်အသတ်မရှိထုတ်ယူနိုင်ခဲ့တာပ
ါ time deposit စည်ရင်းတည်အငွေကတော့ကိုက6လတစ်နှစ်အပ်ထားရင်အဲ့ဒီအချိန်ရောက်ရင်အငွေရောအတိုးကိုပါထုတ်ယူနိုင်တယ်လို့အဲ့ဒီအချိန်မစေဘဲဘယ်အချိန်မှမဆိုအချိန်မရွေးငွေတွေပြန်ထုတ်ယူနိုင်တယ်ဒါပေမဲ့သက်မှတ်ကာလမပြည့်ရင်အတိုးတော့မရဘူးလို့ဆိုထားပါတယ်တကယ်တော့ဘဏ်တွေမှာငွေကြေးအနှံထားတဲ့အကောင့်အမျိုးအစားအားလုံးဟာရနိုင်တဲ့အတိုးနှုန်း၊ရာခိုင်နှုန်းအတိုးပေးတဲ့ပုံစံကွဲပြားတာကလွဲပြီးကိုယ်ငွေကိုပြန်ထုတ်တာကိုတော့ပမာဏအကန့်အသတ်မရှိအချိန်မရွေးထုတ်ယူလို့ရနိုင်တာကြီးပါဒါဒီမကကိုယ့်အကောင့်ကိုကိုပြန်ပိတ်သိမ်းနေဆိုရင်လဲသွင်းထားသမျှအားလုံးတစ်ချိန်နဲ့ပြန်ထုတ်လို့ရပါတယ်
ဒါဟာ customer တွေနဲ့ brand တွေကြားသဘောတူညီပြီးအတိအလင်းထောက်ပြန်ထားတဲ့ဗရင်ငင်စည်းကမ်းဖြစ်တယ်လို့အဲ့ဒီဗရင်ငင်ကြောင့်ပဲပြည်သူတွေဟာ brand တွေမှာငွေကြေးအနှံကြတာဖြစ်ပါတယ်။နှစ်ဦးသဘောတူစည်းငင်စည်းကမ်းတွေဖြစ်တာကြောင့် customer တွေဘက်ကရောဘန်တွေဘက်ကပါအဲ့ဒီစီးမြင်စီကန်တွေလိုက်နာဖို့လိုပါတယ်အခုတော့ဗဟိုဘန်ဟာကတ်စတမာပြည်သူတွေနဲ့ဘန်တွေကြားထားရှိတဲ့ဗရိန်ငင်တွေချိုးဖောက်ဖို့အထားတဲ့ငွေတွေပြန်ထုတ်မပေးဖို့ဘန်တွေကိုပြောင်ပြောင်တင်းတင်းညွှန်ကြားလိုက်တဲ့သဘောတက်ရောက်နေတာတွေ့ရပါတယ်ဒါဟာဒီမိုကရေစီနဲ့ဈေးကွက်စီးပွားရေးစနစ်ရှိတဲ့နိုင်ငံတွေမှာဆိုတန်းနဲ့ချီတဲ့ကတ်စတမာတွေဟာဘန်တွေကိုတရားစွဲကိုငွေကိုပြန်ရဖို့တွင်မကရော်ကြီးတွေပါပေးဖို့တောင်းဆိုနိုင်တဲ့အနေအထားမျိုးပါဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာအဲ့လောက်မကသေးပါဘူးညွှန်ကြားချက်နံပါတ်1အပိုက်ဂငယ်မှာအစိုးရတင်တာအောင်သူတွေအတွက်ဘဏ်တွေကနေငွေသားထုတ်မပေးဘဲဘဏ်အကောင့်တွေကိုစည်ရင်းလွှဲပြောင်းပေးတာချက်လက်မှတ်နဲ့ပဲထုတ်ပေးပါလို့ဆိုထားပါတယ်ဒီအခြေအနေကြောင့်လက်ရှိအစိုးရတင်တာအောင်ပြီးလန်ဒရာဆေးရုံကျောင်းအပောင်ဝင်တိဆောက်ရေးလုပ်တဲ့သူတွေဟာကုန်ကျန်းနဲ့လုံအားကတွေပေးချေဖို့ဘန်တွေကနေငွေသားထုတ်ယူမရတာကြောင့်အကြီးအကျယ်အခက်အခဲကြုံနေရပါပြီ။ဒါရင်မကကုမ္ပဏီတွေလုပ်ငန်းတွေကိုလည်းမဖြစ်မနေကိစ္စမှာအပကျန်းနာတွေကိုငွေသားထုတ်မပေးဘဲဘန်စီရင်လွှဲပြောင်းမှု digital payment တွေနဲ့ပဲပေးဖို့ကုန်ပစ္စည်းရောင်းချတဲ့ store ဆိုင်ကြီးတွေနဲ့လုပ်ငန်းတွေကိုလည်းတစ်လအတွင်းရောင်းချရငွေရဲ့90ရာခိုင်နှုန်းအောက်ကိုပဲငွေသားထုတ်ပေးဖို့ညွှန်ကြားထားတာတွေ့ရပါတယ်
။လက်ရှိဘိုဘန်ရဲ့ဘန်ဆိုင်ရာငွေကြေးကဏ္ဍဆိုင်ရာကင်တွယ်ပုံတွေကိုကြည့်ရင်စစ်ကောင်စီလက်ထက်မှာဘန်တွေမပြိုလဲစေရဆိုတဲ့ရည်မှန်းချက်တစ်ခုအတွက်ကတ်စတမာပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေဘန်နဲ့အလုပ်လုပ်နေသူတွေရဲ့ရပိုင်ခွင့်အမျိုးမျိုးချိုးဖောက်နေတဲ့သဘောမြင်တွေ့နေရပါတယ်။ဒီလိုကင်တွယ်မှုကြောင့်ငွေကြေးနဲ့စီးပွားရေးကဏ္ဍအဲ့ဒါနဲ့ဆက်နွယ်တဲ့အခြားသောကဏ္ဍအသီးသီးကိုဆိုးကျိုးတွေရပ်ခတ်နေပြီးဘန်ဒီအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းတစ်နေ့ထက်တစ်နေ့ပိုပိုပြီးကျဆင်းလာနေတာတွေ့မြင်ကြရပါတယ်။ဒီလိုချိန်ဒီအောက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနိုင်သမီးနောက်ပိုင်းကျဆင်းသွားတဲ့နိုင်ငံစီဝါရေးပြန်လဲနလန်ထူမဲ့အရေးလက္ခဏာမျိုးကိုတော့မမြင်မတွေ့ရသေးကြောင်းပ
ါ။ VOA American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျပါ။ဘေးနဲ့ကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရှင်မရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေဗီဒီယို Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ဗီဒီယိုတေးချစ်သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်။ကျွန်တော်တို့ဗီဒီယိုကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တစ်နဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါလိမ့်။ဝါဝါအေးခိုင်းဆိုတဲ့သောရရှင်ကRF interview ပြပောင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုကျတို့ကလည်းဘလို့ဖန်ယူကြည့်ရှုလို့ရပါမလဲတဲ့သူပြောချင်တဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်အောင်ပြိုးဟင်းဆိုတဲ့သောရရှင်ကတော့ VOE နဲ့ RF တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကကျတို့ကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်ဟုတ်ပါတယ်ဒီသောရရှင်နဲ့မေးထားတဲ့ကျမတို့ရဲ့ရုပ်သံ line အသစ်ကြောင်းနည်းနည်းပြောပြချင်ပါတယ်နော်ကျမတို့ VOA American တန်းကနေပြည်မြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံ line ကနေထုတ်လွှင့်ပေးနေပါပြီ။နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူရုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါ။ဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျမတို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်။လူရုမိတ်ဆွေရုပ်သံတစ်ပတ်ခုနှစ်ရက်တနင်္လာ24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုစလောင်းကနေဖန်ယူလို့ရရှိလဲဆိုတဲ့မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ Utelsat 70B ကနေပြီးတော့ channel line အဖြစ်ဆိုရင်တော့101ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျိုရုဆလောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်လက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတွေ့ရှိရနိုင်ပါတယ်เนาะအဲ့လိုနားလည်တဲ့သူတွေရေးထားတဲ့ post တခုမှာဆိုရင်တော့ဒီလူရုမိတ်ဆွေရုပ်သံလိုင်းကို KU ဘန်လို့လူသိများတဲ့အိမ်ကိုတိုက်ရိုက်ဆက်သွယ်နိုင်တဲ့ TV ဂျိုရုနှစ်ခုရနေပြီးတော့ဖတ်ယူရရှိနိုင်ပါတယ်တဲ့ဒီနောက်ဆုံးပြောတဲ့အချက်ကိုကျွန်မတို့အတီမပြုတ်ပေးနိုင်ပါဘူးเนาะအဓိကကတော့ကျွန်မဒီကနေပြီးတော့အဲ့ဒီရုံမြင်တဲ့ကြာ KU ဘန်ဖတ်ယူမှုကိုကျွန်မတေချာမသိလို့ဖြစ်ပါတယ်ရှင်။ဒါပေမဲ့တေချာတာကတော့ကျွန်မတို့ VOA American သံထုတ်လွှင့်ပေးနေတဲ့ရုပ်သံလိုင်းလူလူမိတ်ဆွေရုပ်သံလိုင်းကို UTSS 70B လိုင်းအဖြစ်ဆိုရင် Channel 101ကနေပြီးဖတ်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုလိုမျိုးလူတို့မိတ်ဆွေရုပ်သံလိုင်းထောက်လွှင့်မှုကိုကြိုဆိုပါတယ်လို့ပြောလာတဲ့သရရှင်နေတယ်မှာတော့သရရှင်မက်ဆန်နာက
မင်္ဂလာပါ VOA ရေရုပ်သံထောက်လွှင့်အစီအစဉ်တဲ့အတွက်ဂုဏ်ယူဝမ်းသာရပါတယ် VOA သတင်းဌာနကြီးဒီထက်တိုးတက်အောင်မြင်ပါစေ26ရက်နေ့ဂျွန်မနက်သတင်းမှာဒေါကင်ဆိုဝဲတင်ဆက်ကြေညာပေးတာကြားလိုက်ရပါတယ်တချိန်ကသုတဆုံလေအမေရိကန်တခွင်ကဏ္ဍကိုမညွညွလွင်နဲ့ပူးတွဲတင်ဆက်ပေးခဲ့တာကိုပြန်ပြီးတော့အောက်မေ့မိပါတယ်ဒေါက်ကင်မျိုးသက်ရဲ့ဤပညာကန္တာမှာအချိန်နဲ့အကိုက်သတိထားစရာတွေတင်ဆက်ပေးနေတာကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာအေးချမ်းပါစေ
။ VOA ကိုအားပေးနေကြတော့ရှင်မက်ဆန်နာမက်ဆန်ညာကနေစာရေးပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်မင်းများမြို့နယ်ကတော့ရှင်ကိုအောင်မြင့်ကတော့အင်တာနက်ပြတ်တောက်တဲ့အခါမှာရေဒီယိုနဲ့အစီအစဉ်တွေကိုဖမ်းယူရရှိလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အခုလိုနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာတည်ရင်းမြန်မှန်ကန်သိရှိနိုင်မှုဟာတည်ရင်းရှင်ရေးတမျှအရေးကြီးပါတယ်အချိန်လုံးကလူတွေဟာတည်င်းမသိရှိနိုင်လို့တည်ဆုံးကြရတယ်အခုတော့တည်င်းတွေများလွန်းလို့ဘယ်ဟာယုံရမှန်းမသိလို့တည်ဆုံးရတဲ့သူတွေအများကြီးပါပဲဒီအတွက် VOA မြန်မာပိုင်းအစီအစဉ်လို့အားကိုးအားထားရတဲ့နိုင်ငံသားတည်င်းဌာနတွေကိုပဲအင်တာနက်ရတဲ့အခါဆိုရှယ်မီဒီယာနဲ့ YouTube တွေကတဆင့်ဒါမှမဟုတ်အင်တာနက်ပြတ်တောက်တဲ့အခါမှာရေဒီယိုကတစ်ဆင့်အမြဲမပြတ်နားထောင်နေရပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက် VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးတင်သလို VOA ဝိုင်းတော်သားများအားလုံးကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများအားလုံးကျန်းမာကြပါစေ။ဒီထက်မကသတင်းအစီအစဉ်များကိုထုတ်လွှင့်နိုင်ကြပါစေခင်ဗျာ
။ရခိုင်ပြည်နယ်မင်းများကကိုအောင်မြင့်ဖြစ်ပါတယ်။ဟုတ်ကဲ့ပါ။အစ်ကျွန်တော်အထူးကြိုးစားနေပါတယ်။ကိုအောင်မြင့်ရေခုနကတော့ကျွန်မပြောသွားသလိုမျိုးလူလူမိတ်ဆွေရုပ်သံလိုင်းမှာကျမတို့ရဲ့ VOA အစီအစဉ်တွေနောက်ပြီးတော့ RFA အစီအစဉ်တွေကို24နာရီပတ်လုံးထုတ်လွှင့်ပေးနေပါတယ်เนาะအဆင်ပြေရင်တော့ဖမ်းယူကြည့်ရှုပါလို့အကြံပြုချင်ပါတယ် VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထက်ကသောရရှင်တွေရဲ့စာတွေကိုအလင်းသိင်သိတယ်လို့ဖော်ပြပေးနေတာမှာသောရရှင်တယောက်ပြီးခဲ့တဲ့တစ်ခါကလည်းသူ့ရဲ့စာကိုဖော်ပြပေးခဲ့ပါတယ်။အဲ့သောရရှင်ပဲသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုပြောပြချင်ပါတယ်ဆိုပြီးတော့အခုလိုထပ်ပြီးတော့ရေးလာပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုထည့်ဟပ်ပြီးတော့ရေးပြလာတာပါ။
မြန်မာနိုင်ငံရေးပေါ်အမြင်တို့လေးမျှဝေပါရစေ။အရင်တစ်ခေါက်ကအမြင်လေးကို VOA ကတစ်ချိန်ကြားခဲ့ရပြီဖြစ်ပါတယ်။ဒုတိယချိန်ထပ်ပြီးပြောချင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာတမိုင်းမာကိုမရှိခဲ့ဘူးသေးပါ။ကိုလိုနီလောက်ခံကနေလွတ်လပ်ရေးကိုယူခဲ့ကြတယ်။လွတ်လပ်ရေးယူတာနဲ့ဗိုလ်ချုပ်လှုပ်ကြံခံရတယ်။ဒါကဒီမိုကရေစီကိုလှုပ်ကြံတာပါပဲ။ပြောရရင်1948ဇန်နဝါရီလကနေစစ်တပ်ကအကြမ်းဖက်ဝါဒစနစ်နဲ့အုပ်ချုပ်လာတာဒီနေ့အထိပါပဲဒီတော့မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာမရှိခဲ့ဘူးသေးတာဖြစ်ပါတယ်မြန်မာနိုင်ငံလို့မဖြစ်လာခင်ကမှပူတောင်းကောင်းသေးတယ်တောင်နှန်းဒေသတွေမှာကိုနီကိုစနစ်နဲ့လူမျိုးအလိုက်အကျိုးပေးသင့်လျော်သောအုပ်ချုပ်ရေးစနစ်တွေနဲ့တည်ငြိမ်အေးချမ်းခဲ့တယ်ဗိုလ်ချုပ်ဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့သဘောတူချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်မတိုင်ခင်အခြေအနေကိုပြန်ရောက်ဖို့လိုနေပြီအဲ့ဒီအခြေအနေကိုပြန်မရောက်စေချင်စစ်တပ်ကအပြောင်းလဲလုပ်ရမယ်မလုပ်ရင်မရတော့ပါဘူးအခုခေတ်ကဟိုးအရင်ကဦးနေဝင်းဦးစောမောင်ဦးသန်းရှူတို့ရဲ့ခေတ်လိုမျိုးဖြစ်မယ်လို့ဦးမင်းအောင်လှိုင်ရဲ့တွက်ချက်မှုဟာအမှားကြီးဖြစ်ပါတယ်ဒီအမြင်နဲ့တွက်ချက်မှုကိုအပြောင်းလဲမလုပ်ရင်နိုင်ငံရေးတည်ငြိမ်မှုလုံးဝရှိလာနိုင်စရာအကြောင်းမရှိတာသိကြပါတယ်အခုလက်ရှိဒီမိုကရေစီတိုက်ပွဲဆင်နွှဲနေတဲ့နိုင်ငံရေးခေါင်းဆောင်တွေထက်အခုမပေါ်လာသေးတဲ့ အနာဂတ်ဒီမိုကရေစီတိုက်ပွဲဆင်နွှဲလာမယ့်ခေါင်းဆောင်တွေကပိုမိုများပြားနေပါလိမ့်မယ်။ပိုမိုကောင်းမွန်တဲ့နည်းလမ်းများနဲ့တိုက်ပွဲဆင်နွှဲလာဖို့ပြင်ဆင်နေတဲ့အနာဂတ်ခေါင်းဆောင်ဆက်ရှိနေမယ်ဆိုတာကိုဥမင်းအောင်လှိုင်မြင်သင့်တယ်။ဒီသူအလုံးအနေနဲ့ကတော့လက်ရှိဥမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ကိုအပြီးဖြုတ်ချနိုင်မှမြန်မာနိုင်ငံမှာဒီမိုကရေစီရနိုင်မှာဖြစ်တယ်ဆိုတဲ့အမြင်လေးကို VOA ကတဆင့်ညှဝေလိုပါတယ်။
မြန်မာနိုင်ငံကသောရချင်းတယောက်သူ့ရဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ရေးပြီးတော့ထုတ်ပေါ်လာတာဖြစ်ပါတယ်ရှင်။နောက်ထပ်သောရချင်းတယောက်ကတော့လုံချုံရေးချောင်သူ့ရဲ့နာမည်ကိုမဖော်ပြစေချင်ပါဘူးဆိုပြီးတော့ပြည်ချစ်ဒေါသလေးဆိုတဲ့နာမည်နဲ့ရေးလာပါတယ်နော်
။ရင်ဖွင့်စာတွေကိုပြန်လည်ဖော်ပြပေးတဲ့အတွက်ကျေးဇူးပါ VUE ဒီပတ်ရင်ဖွင့်ချင်တာကတက်မရော်ဆိုတာနဲ့ကာကွယ်ရေးကိုတန်းမြင်ကြတယ်လို့ကုညီပြရစီဆိုတာနဲ့ရဲတပ်ဖွဲ့ကိုမြင်ကြမယ်လို့ထင်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့တက်မရော်ဟာကာကွယ်ရေးကိုမလုပ်တဲ့အတိုင်ပြည်သူကိုပဲပြစ်တက်နေတာဘာကြောင့်ပါလဲ။တမရော်ကနိုင်ငံတော်တမရပြည်သူတွေကိုကာကွယ်ဖို့အဓိကမဟုတ်ပါလားအခုတော့ဘာကြောင့်နိုင်ငံတော်ကိုပြက်စီအောင်လုပ်နေရတာလဲတမရကိုကာကွယ်မဲ့အစားဘာကြောင့်ဆွဆွဲပစ်တင်ဖမ်းဆီးရတာလဲသူတို့ပြောနေတာဥပဒေရပါဆိုပြီးတော့ပြောလာကြတယ်ဥပဒေမှာတမရကိုပြစ်တင်လို့ရှိရင်လွှတ်တော်ကုစလေလေးဘုံတဘုံကလက်မှတ်ထိုးတင်ပြအကြီးကဲထံတင်ပြပြီးတော့လွှတ်တော်နှစ်ရက်မှာမဲခွဲသုံးဘုံနှစ်ဘုံကထောက်ခံလို့ရှိရင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးအစဉ်စဉ်လုပ်ပြစ်မှုတင်ရှာလို့ရှိရင်တာဝန်မှရက်စဲအဲ့လိုလုပ်အောင်မှာမဟုတ်လားအခုတော့ဥပဒေမဲ့စွာနဲ့သမရအတိုင်းမြန်မာပုဂ္ဂိုလ်ကုစလေရီကိုတော့မှဖမ်းနေကြတယ်။ပြည်သူတွေကလည်းလူရင်လူသလိုဖမ်းဆီးတပ်ပစ်နေတယ်။ပြည်သူတွေဘက်ကအကြမ်းဖက်ဖွဲ့လူသားဖွဲ့ဆူပြီးတော့မုန်းနေကြတာအဆန်းတော့မဟုတ်ပါဘူး။လက်ရှိမအလာအတွင်းမှာရှိတဲ့တချို့ပြည်ချစ်သူတွေပြည်သူဘက်ကိုလှမ်းလာကြပါလို့တိုက်တွန်းညင်ပါတယ်။ပြည်ချစ်တဲ့တပ်မတော်မဟုတ်တော့ဘူး။ပြည်သူကိုတတ်တဲ့ပြည်သူမုန်းတဲ့တပ်မတော်ဖြစ်နေပြီ။ကုညီပြရပါစီရဲတပ်ဖွဲ့ဘသူတွေကိုကုညီတာလဲ။မအလာကိုကာဝင်နေတာလား။လက်ပြလုံရဲ့လား။အမြင့်မှန်ရကြပါစေ။ကြာဆုံးသွားကြတဲ့အာဇာနည်တွေကိုလည်းအသေးပြုပါရစေ။ကျန်းသူမိသားစုတွေအတွက်လည်းထပ်တူဝမ်းနည်းသလိုဂုဏ်လည်းယူပါရစေ
။ကုညီပြရစေဆိုတဲ့ဆောင်မုတ်ကခမရုံးနဲ့မတန်ပါဘူး။ပြည်သူတွေကိုကုညီမဲ့အစားလက်နဲ့သုံးပြီးတော့ပြစ်တက်နေတာ။ဆောင်မုတ်ရဲ့လုံရက်တွေဆန့်ကျင်ဘက်ဖြစ်နေပါပြီ။ဆိုပြီးတော့ဒီသောရရှင်ကရေးလာပါလေ။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါရဲ့ရှင်။တိချစ်သောရရှင်ကိုမြမသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့စီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသောရရှင်တွေကိုမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်မြန်မာနိုင်ငံကလူငယ်တွေကြားမှာအထုခေတ်စားတဲ့ AGS ဂီတအဖွဲ့ရဲ့ပင်လယ်ဆိုရှင်ရေမွန်တယောက်ပြီးခဲ့တဲ့23ရက်နေ့ကပဲရုတ်တရက်ကွယ်လွန်သွားခဲ့တာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေအထူးဝမ်းနဲ့ကြေကွဲနေကြရတာပါသူ့ရဲ့ကြော်ကြားတဲ့သချင်းတွေကချမ်းခဲ့ဆိုတဲ့သချင်းလေးရဲ့စာသားလေးကိုတော့ Facebook ပေါ်ကသူ့ရဲ့ပရိသတ်တွေရဲ့စာမျက်နှာတွေပေါ်မှာတွေ့ရပြီးတော့အဲ့သချင်းစာသားလေးနဲ့သူ့ကိုအမတ်တရားနှုတ်ဆက်ထားကြတာပါဒီသချင်းလေးနဲ့ရေမွန်ကိုဂုဏ်ပြုနှုတ်ဆက်ဖျော်ဖြေပေးကြပါတယ်နားဆင်ကြပါဦးနော်
Go on aga me du ba Down we dream it ain't happen ma Go on ba ma don't me when da Millin am a dumb babu Yeah I'm a neck and then jump do Go go zap what you got to do I'm so lonely. My life is now in my hands.
တဲ့ချင်းစာသားလေးတွေကလို့စိတ်ဖြောင်းဖြောင်းနဲ့ပါခြံခဲပါလို့သူ့ကိုချက်တဲ့ပြိဿတွေပြန်ပြနှုတ်ဆက်နေရတဲ့ဖြစ်ပါခြံခဲလို့ပြောသူတယောက်အရင်အားလုံးကိုခြံထားခဲ့တာဖြစ်ပါလေခြံခဲသူရေမောအာနာရှင်စနစ်ဆိုးလက်အကလွမြောက်တဲ့လှပသားရဘဝတစ်ခုဖြစ်တည်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမိပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချက်ပေးစာတွေရင်ဖွဲ့စာတွေနဲ့တည်ဆင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့နေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့ပြင်ပြည်မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တိုက်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်တယ်။ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါလိမ့်။ကျမဧသနာကျော်ပါ view ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ဒီအားလုံးရှင်လန်းချင်ပါစေရှင
်ယုံကြည်ခဲ့တဲ့များလွယ်မှာအချိန်တွေကောင်းအောင်နဲ့ဝါအားဘဝပြုပြခဲ့သူပါမင်းခွန်မလောပါနဲ့လ
သတင်းတွေကြီးရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေထဲကသူတားဆိုတဲ့အစီအစဉ်ကိုကျမညညလင်းကတင်ဆက်ပေးထားတာပါဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့သတင်းတွေတော်တော်များများမှတွေ့နိုင်တဲ့အင်ဗျူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင်အမေရိကန်ပြည်အောင်စုရဲ့သမ္မတနဲ့သက်ဆိုင်တဲ့တရင်တွေမှာ White House အင်ယူရောဆိုတာကိုအများအပြားတွေ့ကြပါပါ။အင်ယူရောဆိုတာသမရရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ပြည်ထိုင်ကြီးတစ်ခုလည်းဖြစ်ပါတယ်။အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ဂျော့ချ်ဝါရှင်တန်ကနေရာရွေးချယ်ပြီးတစ်နှစ်အကြာ1992ခုနှစ်မှာတော့အုပ်မြစ်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့ရှစ်နှစ်အကြာမှာတော့သမ္မတ John Adam နဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ယူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲဒီနောက်မှာတော့အမေရိကန်သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်အား35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းထွက်တံခါးပေါက်ပေါင်းက412ပေါက်ရှိပြီးပတင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တဲ့အိမ်လုံးမှာမီးလင်းဘိုကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ။ American သမိုင်းအဆက်ဆက်မှာအင်ယူရောကိုသမရနေအိမ်၊သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်။1900ခုနှစ်မှာတော့သမရသီအိုဒိုရူးစ်ဘက်က White House အင်ယူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။အင်ယူရောကိုအမေရိကန်ရဲ့တမိုင်းတစ်စိတ်တစ်ပိုင်းပြရိုက်တစ်ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလဲပတ်နိုင်ကြပါတယ်။တွားရောက်လေ့လာချင်သူတွေက3လကြိုတင်ပြီးလဲပတ်ခွင့်တင်ထားရပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နာရီခွဲကနေနေ့လယ်17နာရီခွဲအထိလဲပတ်ကြည့်ရှုချင်သတ်မှတ်ပေးထားတာပါ။တက်တန်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်းအကျင်းပြိဘောကတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဘိုကြီးဘော်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ရဲ့ရုပ်ပုံပကြီးကားချက်ကြီးတွေဖြစ်ပါရဲ့ရှင
်။တရင်ဖတ်စင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးချဖို့လည်းဖိတ်ခေါ်ပါရစေ။ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါရဲ့ရှင်။အခုကတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လတည်းရောက်လာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေတောင်မှကကြီးလက်တော်ရရင်းမှာပါအခုထိပြုလုပ်နေကြဆဲဖြစ်ပါတယ်မန္တလေးမှာမန္တလေးတက္ကသိုလ်ကျောင်းသားတွေ၊ကျမရဲ့မိသားစုတွေ၊ညရောင်းအောင်ပင်လဲမန္တလေးအခြေစိုက်လူမှုတပိတ်စစ်ကြောင်းတွေနဲ့အတူတန်ဃာရောများကလည်းချီတက်ဆန္ဒပြခဲ့တာဖြစ်ပါတယ်။ရန်ကုန်တာကေတမြို့နယ်မှာစတစ်ကာကမ်ပိန်းကိုတာကေတမြို့နယ်အခြေခံပညာကျောင်းသားများတက်မှတ်ခါကပြုလုပ်ခဲ့ကြသလိုစမ်းကြောင်းမှာတော့စစ်တပ်ရဲ့သတင်းမီဒီယာတွေကိုတပိတ်မှောက်တဲ့စာရန်တွေကင်ဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကလည်းအိန္ဒိယကိုမကြားခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတဦးရဲ့ပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February ကစပြီးအခုချိန်ထိအိန္ဒိယထဲလာရောက်ခိုးလုံတဲ့မြန်မာနိုင်ငံသားက1000ကျော်ရှိနေပြီးဒီထဲမှာဇွန်လ14ရက်ကမီဇိုရမ်ကိုရောက်လာတဲ့ချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းဒန်လုံနဲ့အတူလွှတ်တော်အမတ်22ဦးတဲ့မင်းနဲ့ပါနေတယ်လို့ရဲအရာရှိကပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိတ်ဟိတာတာတိုးလာနေတဲ့အိန္ဒိယဟာသူရဲ့နိုင်ငံတော်လုံခြုံရေးကိုပူပန်လာပြီးအာဂါတမှာပါဆေးဆွမ်းဆောင်မှုတိုးလာဖို့လုပ်နေပြီလို့အိန္ဒိယလုံခြုံရေးမဟာဗျူဟာနဲ့ဤပညာဌာနအကြီးအကဲရာဂျက်စ်ဘော်ရီရာဂျာဂိုပါလန်ကဒီဝေကိုပြောပါတယ်။လက်ရှိမှာအိန္ဒိယနဲ့တိနှစ်နိုင်ငံကြားနယ်စပ်ဒေသအငင်းပွားမှုတွေမကြာခဏဖြစ်နေတာကြောင့်ကာကွယ်ရေးခန္ဓာဟာအရေးပါလာကြောင်းနဲ့ဒီထဲမှာအာဂါတဆင်ရမှာပါနောက်ကျနေလို့မဖြစ်ပဲဆေးဆွမ်းဆောင်နိုင်ဖို့လုပ်ရမှာဖြစ်တယ်လို့ပြောပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ။VOE မြန်မာပိုင်းစီစဉ်ရဲ့တင်းတင်းလာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နိုင်ခန့်နေ10နိုင်ထိထုတ်လွှင့်မဲ့တင်းတင်းလာနေညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOE ကိုအပိနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်။ကျွန်မသင်္ကေတထိုက်ပါ
This program has come to you from